ထိုင်းနိုင်ငံမှာရွှေ့ပြောင်းအလုပ်သမားများဆိုင်ရာဥပဒေအသစ်မကြခင်ပြဋ္ဌာန်းမှုရှိနေတာကြောင့်လိုအပ်တဲ့ဆာရွက်ဆရာအထောက်အထားတွေယူနိုင်ဖို့ထောင်နဲ့ချီတဲ့မြန်မာအလုပ်သမားတွေနေရအသီးသီးကိုပြန်နေကြပါတယ်သူတို့အနေနဲ့ထိုင်းနိုင်ငံကိုပြန်လာပြီးတရားဝင်အလုပ်လုပ်နိုင်ဖို့အတွက်အခုလိုနေရပြန်နေကြတာလို့ဆိုပါတယ်နိုင်ငံသားအလုပ်သမားများစီမံခန့်ခွဲရေးဥပဒေအရတရားဝင်အထောက်အထားမရှိ ဆောင်ရွက်နိုင်ရေးအတွက်ဇွန်လ23ရက်ကစလို့ဥပဒေသစ်ကိုရပောင်း120အထိဆိုင်းငံ့ပေးထားမှာဖြစ်ကြောင်းထိုင်းအစိုးရကပြောပါတယ်ထိုင်းနိုင်ငံတက်ခိုင်မဲဆောင်မြို့ကနေနေဆက်ဖြတ်ကျော်ပြီးမြန်မာနိုင်ငံမြဝတီဘက်ကိုပြန်လာကြတဲ့မြန်မာရွှေပြောင်းအလုသမား1000လောက်အတွက်လိုအပ်တာတွေဆောင်ရွက်ပေးနိုင်ဖို့မြန်မာအစိုးရကယာယီအကူအညီပေးရေးဌာနဖွင့်ထားတယ်လို့လည်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်ပြည်တော်ပြန်နေကြတဲ့မြန်မာအလုသမားတွေထံကငွေညစ်နေတဲ့ဗီဒီယိုမတန်းတွေထွက်လာပြီးတဲ့နောက်တက်ခရံရဲအရာရှိ3ဦးကိုယာရုကဖယ်ရှားပြီးမဲဆောက်ရဲစခန်းမှာအဆောင်အဖြစ်ရွှေ့ပြောင်းတာဝန်ပေးလိုက်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်မြန်မာအလုသမားတွေနီးတူလွန်ခဲ့တဲ့ရက်ပိုင်းအတွင်းထောင်နဲ့ချီတဲ့ကမ္ဘောဒီးယားအလုသမားတွေဟာလည်းသူတို့တိုင်းပြည်ကိုပြန်နေကြတယ်လို့ဆိုပါတယ်